မေရိကန်ဆိုရရန်ရတချို့ရက်ဆိုင်နေတာမနေ့လုံးကထိဆိုလို့ရှိရင်34ရက်ကြာလာခဲ့ပါပြီ။အခုချိန်ထိအလုပ်တွေပြန်လည်ပတ်နိုင်မဲ့အခြေအနေတွေကမမြင်ရသေးပါဘူး။သမ္မတဒေါ်နယ်ထရန့်ကတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားတိုင်းကာယံရေးအဆိုရအသုံးချက်ရရှိရေးနဲ့အဆိုရလုပ်ငန်းတွေပြန်ဆနိုင်ရေးအဆိုပြုချက်နှစ်ရက်ကိုမနေ့လုံးကထက်လွတ်တော်မှာတပိုင်းတစ်ထဲတင်သွင်းခဲ့ကြတယ်ဆိုပေမဲ့လည်းအတည်ပြုနိုင်မဲ့လုံလောက်တဲ့ထောက်ခံမဲတွေမရရှိခဲ့ကြပါဘူး။ကလာဒိုအသုံးစီချမှတ်နိုင်မဲ့အဆိုပြုချက်ကိုအတည်ပြုနိုင်ရေးသမ္မတ Trump နဲ့တယ်လီဖုန်းကနေတဆင့်ညှိနှိုင်းခဲ့ကြောင်း Republican Party ရဲ့အထက်လွှတ်တော်မှ Lindsey Graham ကပြောပါတယ်။ဒါနဲ့လည်းအင်ဂျီလိုပြောခဲ့ရအမျိုးသမီး Sarah Sanders ကတော့သမ္မတ Trump တောင်းဆိုနေတဲ့ဒရိုင်းကာယံရေးအတွက်ဒီတောင်းခံထားတဲ့ငွေပမာဏရဲ့တစ်စိတ်တစ်ပိုင်းကိုပေးမယ်ဆိုရင်တော့မှအစိုးရရန်နေရာတွေပြန်လည်ပတ်နိုင်ရေးကအချိန်သုံးပတ်စာပဲရမှာလို့ဆိုပါတယ်။သမ္မတ Trump ကတိုင်းကာယံရေးအစိုးရ3ရက်5.9ဘီလီယံဒေါ်လာချပေးဖို့လွှတ်တော်ကိုတောင်းဆိုထားတာပါ။ဒီတုန်းကထပ်လို့တော်တွင်မဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာတော့သမ္မတကတောင်းတဲ့ငွေပမာဏကိုချပေးဖို့ကိစ္စမှာဒီကန့်ကွက်မဲ50ထောက်ခံမဲ49မဲနဲ့ရင်းနှီးခဲ့ရပါတယ်။ထပ်လို့တော်မှတ်တရားမဲပေးမှုမှာအနည်းဆုံးထောက်ခံမဲ60ရမှအဆိုပြုချက်တရားဟာအတည်ပြုနိုင်မှာဖြစ်ပါတယ်။